ပရိပခချင်းဤကနေထွက်ပြေးလာတဲ့ဒုက္ခတွေတွေကိုဘေးကင်းလုံခြုံတဲ့နေရာမှာခိုးလုံဝင်ပေးတယ်လေလို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ညာဒုက္ခတွေကိုကူညီတဲ့နေရာမှာတိတ်ကိုသဘောထားကြည့်လာပါတယ်။ဒီပုံရအားဖြင့်တနည်းအတွင်းမှာနိုင်ငံတစ်ခုကိုရောက်သွားတဲ့ဒုက္ခတွေရေတွက်ကိုကြည့်မယ်ဆိုရင်9သိန်းမြောက်ရှိပါတယ်။ပရိပခကနေထွက်ပြေးလာသူတွေအနေနဲ့သူတို့ဘယ်ကိုပဲသွားသွားဘေးကင်းလုံခြုံတဲ့နေရာမှာခိုးလုံနိုင်ဖို့ကအရေးကြီးပါတယ်လို့တောက်ကြနေကုလသမဂ္ဂပုံမှန်တင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဘင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောသွားပါတယ်။ဒုက္ခတွေအကျတဲ့ဟာဆိုးတဲ့အဆင့်ကနေပိုဆိုးတဲ့အဆင့်ကိုရောက်သွားပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကနောက်ထပ်ရောက်လာတဲ့ဒုက္ခတွေကိုလက်ခံနိုင်တဲ့အနေအထားမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရှာဟီဒူဟိတ်ကလူမျိုးရေးပေါ်စီမှာတင်ပြပြီးတဲ့နောက်ကုလသမဂ္ဂပြောခွင့်ရကအဲ့လိုပြောသွားတာပါဒုက္ခတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံတွေဟာစိတ်ကိုသဘောထားကြည့်လာပြီမလဲဒီအခြေအနေဟာအကန့်အသတ်မဲ့ဆက်ရှိနေတယ်လို့မျှော်လင့်မထားနိုင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကူစလေခရစ်စတင်းဆိုနာဘုဂနာကလည်းပြောပါတယ်သူရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးလူမျိုးရေးပေါ်စီကိုကြာတာလေးနေ့ကအစီအစဉ်တင်ကြတဲ့အထက်မှာမစ်ဘူဂနာကအဲ့လိုပြောသွားတာပါ။လက်ရှိမှာပြည်ထောင်ဆက်ဖြစ်နေတဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲတွေဟာဒုက္ခတွေပြီးဂုံတိတ်ခါရှိစွာကိုယ်တော်နဲ့ကိုဘေးရန်ကင်းကင်းနေရပြန်နိုင်ရေးစိုးပန်းချက်တွေပေါ်နောက်ထပ်တက်ရောက်လာမယ်ရေးသူစိုးရင်လေလို့မစ်ဘူဂနာကပြောပါတယ်။မြန်မာဆွေရနဲ့ဆက်ပြီးယုံကြည်မှုတည်ဆောက်တော်မူနဲ့လက်တွဲလုံဆောင်တော်မူတဲ့အားလုံးတစုတစည်းနဲ့လုံဆောင်သွားကြရမယ်လို့လည်းအထူးကိုယ်စားလှယ်ခရစ်စတင်ဘုဂနာကလူမျိုးရေးကောင်စီမှပြောသွားပါတယ်။